မြန်မာနိုင်ငံနဲ့ငါထောင်နေမှာဖမ်းဆီးခံထားတဲ့အကျဉ်းသား9000နီးပါးကိုပြန်လွတ်ပေးဖို့သမ္မတဦးဝင်းမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်လိုက်ပါတယ်။မြန်မာရိုးရိုးနှစ်တခုထိမှန်ဖြစ်နေရောစာနာထောက်ထားတဲ့အနေနဲ့ပါအကျဉ်းသား6948ယောက်ကိုစီဘယ်ကန်သတ်မှတ်ချက်တွေမထားပဲပြန်လွတ်ပေးမယ်လို့လည်းသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဒီနေ့လွတ်မြောက်လာသူတွေထဲမှာတော့ကချင်ပြည်နယ်ကတိုက်ပွဲတွေအတွင်းပိတ်မိနေတဲ့သူတွေအရေးချိုးပန်းရင်ဖမ်းဆီးခံခဲ့ကြတဲ့ကချင်တိုင်းသားတကြော်လှရှားသူဦးစောချက်ဦးလွန်ဆောင်တို့ပြင်လက်နက်ကင်ဖွဲ့စည်းနေဆက်သွယ်မှုနဲ့ဖမ်းဆီးခံထားတဲ့ဦးစီကောင်တို့လည်းမြကြီးနာချင်းထောင်ကပြန်လည်လွတ်မြောက်လာပါတယ်။သမ္မတရဲ့အမိန့်ချင်ရဲ့ချက်မှာတော့နောက်ထပ်ကျန်နေသေးတဲ့အကျဉ်းသားတွေကလွတ်တင်လွတ်ထိုက်တဲ့သူတွေကိုစနစ်တကျစီစဉ်နေပြီးထပ်မံလွတ်ပေးဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါဗျ။စံတီးအနေမှာတော့လည်းအကျဉ်းသား9000ယောက်ကိုသမ္မတအမိန့်နဲ့ပြန်လွှတ်ပေးခဲ့ပေမဲ့ဖမ်းဆီးခံထားတဲ့တက်ကြွလှရှားသူတွေနိုင်ငံရေးအကျဉ်းသားတွေပါမလာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်အကျဉ်းသားတွေပြန်လွှတ်ပေးနေတဲ့အချိန်တည်းမှာပဲသတင်းမီဒီယာသမားတွေတက်ကြွလှရှားသူတွေကိုဖမ်းဆီးရေးရမှုတွေတိုးလာနေတဲ့ပုံမှာလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်ဝဲနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်နေပါတယ်နိုင်ငံတကာလူခွင့်ရေးလှရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒီနေ့ပဲကြီးညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေသတင်းမီဒီယာတွေပေါ်ဖမ်းဆီးရေးရနေတဲ့ဥပဒေတွေကိုအမြန်ဆုံးဖျက်သိမ်းဖို့လဲတိုက်တွန်းထားပါတယ်